ထောင်နှံ33နှစ်ချမှတ်ခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကအမှုနှမှုနဲ့ပတ်သက်ပြီးတီတောင်စုအဆင့်အထက်တရားရုံးမှာယူကန်လျှောက်လဲချက်ကိုဒီကနေ့နေပြည်တော်တရားရုံးမှာကြားနာစစ်ဆေးပါတယ်ရွေးကောက်ပွဲမတမာမှုနဲ့နိုင်ငံတော်လျှို့ဝှက်အပ်ဥပဒေချိုးဖောက်မှုတွေနဲ့ထောင်နှံ3နှစ်စီပြစ်ဒဏ်ချခံထားရတဲ့ဒီအမှုနှမှုအတွက်ဒေါင်ဆန်းစုကြည်ရဲ့ရှေ့နေတွေကအယူခံဝင်တာကိုဒီကနေ့ကြားနာတာဖြစ်ပါတယ်။ကြားနာမှုအပေါ်ဆုံးဖြတ်ကတော့လာမယ့်စက်တင်ဘာလမှာဆုံးဖြတ်သွားမှာဖြစ်တယ်လို့သိရပါတယ်။ထောင်နှံ9နှစ်ချမှတ်ခံထားရတဲ့ရဟယင်ဝယ်ယူမှုအပါအဝင်အဂတိလိုက်စားမှုစွဲချက်5ခုအတွက်ကိုတော့ဇူလိုင်လ12ရက်နေ့မှာကြားနာဖို့ရှိပြီးဆက်သွယ်ရေးစကားပြောဆက်လက်ဝယ်ထားရှိမှုနဲ့ကိုရိုနာဗိုင်းရပ်စ်ကန့်သက်ချက်တွေကိုချိုးဖောက်မှုစတဲ့စွဲချက်တွေနဲ့ပတ်သက်လို့လေဇူလိုင်လ18ရက်နေ့မှာကြားနာဖို့သတ်မှတ်ထားပါတယ်။ဒီမှုတွေရဲ့ကြားနာပြင်ဆင်ချက်ကိုတရားရုံးဘက်ကလက်ခံမယ်ဆိုရင်ဒေါင်ဆန်းစုကြည်အနေနဲ့ဒီအမှုကနေဂွင်းလုံးကျွတ်လွတ်မြောက်မှာဖြစ်ပြီးတရားရုံးဘက်ကပယ်ချခဲ့တယ်ဆိုရင်တော့အရင်အမိန့်ချမှတ်ထားတဲ့အတိုင်းအပြစ်ဒဏ်ကိုဆက်လက်ကျခံရမှာပါ။ဒီမှုတွေနဲ့ပတ်သက်ပြီးဒေါင်ဆန်းစုကြည်ရဲ့ရှေ့နေတွေကအရင်ကအယူခံအဆင့်ဆင့်ဝင်ခဲ့တာတွေကတော့ပယ်ချခံထားရပါတယ်။ဒေါင်ဆန်းစုကြည်ဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းတဲ့နေ့ကစလို့ဖမ်းဆီးထိန်းသိမ်းတာခံခဲ့ရတာဖြစ်ပြီးစစ်ကောင်စီကအမှုပေါင်း19မှုနဲ့တရားစွဲဆိုထားကထောင်နှံစုစုပေါင်း33နှစ်ချမှတ်တာကိုခံထားရပါတယ်ရှင်။